အမေရိကန်ပြည်သူကထင်ရှားတဲ့ဒီမိုကရက်တစ်ပါတီဝင်တချို့ပါဝင်နေရာတော်တော်များကိုပေးပို့တဲ့ဗုံးလိုသံသယရှိတဲ့ထုတ်တွေကိုအာဏာပိုင်တွေထပ်မံသိမ်းဆည်းရမိနေကြမှာပဲ။သမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံရေးအခြေအနေတွေပေါ်မှာကြည်မနဲ့ဒေါသထွက်နေတာတွေဟာသတင်းမီဒီယာတွေရောက်ဆိုပြီးပြစ်တင်ပြောဆိုလိုက်ပါတယ်။ဒီနေ့အချိန်မှာလူတိုင်းဝန်ရတွေ့မြင်နေရတဲ့အမျက်ဒေါသတွေဟာမမှန်မကန်သတင်းတွေကိုဖော်ပြနေတဲ့သတင်းဌာနကြီးတွေကြောင့်အဓိကဖြစ်ရတာဆိုပြီးဒီနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါဆိုးဝါးလာနေတဲ့အခြေအနေတွေနဲ့မုန်းတီးမှုတွေကပေါ်ပြလို့မရလောက်ကြီးထွားလာနေတာကြောင့်သတင်းမီဒီယာကြီးတွေကအမြန်ဆုံးဖြည့်ရှင်းမှုလိုအပ်နေပြီလို့လည်းပြောဆိုခဲ့ပါတယ်ရုပ်ရှင်သရုပ်ဆောင် Robert De Niro နဲ့ဒုသမရဟောင်း Joe Biden တို့ထံပြဖို့တဲ့ဖောက်ခွဲပစ္စည်းပါဝင်တယ်လို့မတင်ကားတဲ့အထုတ်တွေဒီနေ့ထပ်မံတွေ့ရှိခဲ့ကြမှာပဲသမရရဲ့ပြောဆိုချက်ထွက်ပေါ်လာခဲ့တာပါအခုဆိုရင်တော့တင်းလာနေကဆက်လို့အမေရိကန်ကနေရာတော်တော်များမှာရှာဖွေတွေ့ရှိခဲ့တဲ့မတင်ကားစရာအထုတ်ကိုကိုထီရှိနေပါပြီနယူးယောက်ရဲတပ်ဖွဲ့ကတော့မတင်ကားစရာထုတ်ကိုရုပ်ရှင်သရုပ်ဆောင် Robert De Niro ပိုင်ဆိုင်တဲ့ကုမ္ပဏီတစ်ခုကိုပေးပို့တာဖြစ်ပြီးသမ္မတဟောင်း Barack Obama နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပါဝင်ထင်ရှားတဲ့ Democrat Party ဝင်တွေထံပေးပို့ခဲ့တာတွေနဲ့ဆင်တူတဲ့အကြောင်းလဲပြောဆိုထားပါတယ်နယူးယောက်မြို့ Tribeca ရပ်ကွက်မှာတွေ့ရှိခဲ့တဲ့ထုတ်ကတော့နယူးယောက်ဘုံရှင်လေးတပ်ဖွဲ့ကအထူးသက်ဆောင်ရေးရည်တည်စင်းနဲ့တည်ထုတ်သွားခဲ့တာပါပြန်စုံစမ်းစစ်ဆေးပြုလို့ FBI ကလည်းဒလဝဲပြည်နယ်ကစားရိုက်ကိုစုံစမ်းစစ်ဆေးသူတွေဆီလုပ်ပြီး Newcastle ခေမှာနေထိုင်နေတဲ့ဒုသမ္မတဟောင်း Biden ထံလိမ့်မှုထားတဲ့အ ਨੇ စုံအထုတ်ထုတ်ကိုစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်းအတည်ပြုပြောဆိုထားပါတယ်။အလားတူမတင်ကားစရာထုတ်တွေကိုရှင်းနေချိုဟောင်း Eric Holder ထိတန်းဒီမိုကရက်အမတ်နှုန်းနဲ့ American ဘိုးထောက်လိုင်း Agency CIA အကြီးအကဲဟောင်း John Brennan တို့ထံကိုလည်းလိပ်စာတက်ပေးပို့ခဲ့တာပါ CIA ညွှန်ကြားရေးမှူးဟောင်း Brennan ထံလိပ်စာတက်ထားတဲ့အထုတ်ကိုတဆင့်ခံပေးပို့ခဲ့တဲ့ American ရုပ်သံ CIA ရဲ့ New York ရုံးခွဲရှိရာ Time Warner Center မှာလည်းမနေ့တုန်းကအရေးပေါ်ပေးလို့ရတိတ်ဆောင်ခဲ့ကြရပါတယ်